Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်နိုဝင်ဘာလ15ရက်ခြာသောနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရိုးကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မယ့်သတင်းလေးတွေမှာတော့ဥရောပသမဂ EU နဲ့ဗြိတိန်နိုင်ငံခွဲထွက်မဲ့သဘောတူညီချက်ပေါ်ကန့်ကွက်တဲ့အနေနဲ့ခွဲထွက်ရေးဆိုင်ရာဝန်ကြီးယာယီကတုံ့ပြန်သွားပါတယ်။ရခိုင်ပြည်နယ်ကရိုဂျာဒုက္ခသည်တွေကပထမတုပ်ကိုမြန်မာနိုင်ငံဘက်ဒီနေ့ပို့ဖို့စီစဉ်ထားရမယ်။ကန့်ကွက်ဆန္ဒပြမှုတွေနဲ့အတူစီစဉ်ပြည့်မဲ့အခြေအနေနဲ့ကြုံနေရပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေရိုဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာဖို့ကိစ္စနဲ့ပတ်သက်ပြီး
None of them had said they wanted to voluntarily return, despite the fact that the government have made arrangements.
UNHCR ကြီးတန်းပြန်ကြားရေးတာဝန်ခံ Carolyn Gluck ပြောတော့တာဖြစ်ပါတယ်။ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်မြန်မာအစိုးရဘက်ကရိုညာဒုက္ခသည်တွေကိုပြန်လက်ခံဖို့အတွက်လှုံ့ဆော်နေတဲ့အကြောင်းနဲ့ရိုညာတွေဘက်ကရောဘာကြောင့်ဆန္ဒပြနေလဲဆိုတာတွေကိုဒီညနေခင်းမှာနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ညင်ညာပေးมาဖြစ်ပါတယ်ဗျာ
။ဥရောပသမဂ EU နဲ့ဗြိတိန်နိုင်ငံခွဲထွက်မဲ့သဘောတူညီချက်ပေါ်ရုရှားပါလီမန်ကအတည်ပြုချက်ရရေးဝန်ကြီးချုပ်ထရီဆာမေဘက်ကခက်ခဲခက်ခဲကြိုးပမ်းနေရတဲ့အချိန်မှာပဲခွဲထွက်ရေးဆိုင်ရာဝန်ကြီးဒေါမနစ်ဂရပ်ယာယူကနှုတ်ထွက်သွားပါတယ်။သူဥဆောင်စစ်ဆန်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ EU နဲ့သဘောတူညီချက်ထဲမှာပါဝင်တဲ့တချို့ချက်တွေနဲ့ပတ်သက်လို့စိတ်မတန့်တဲ့အတွက်နှုတ်ထွက်ခဲ့တာဖြစ်တဲ့ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါသူသဖြင့်ကတော့ဗြိတိန်နိုင်ငံရဲ့မြောက်ပိုင်းနယ်ဇာလန်နဲ့ EU ဖွဲ့ဝင်အိုင်ယာလန်နိုင်ငံတို့ကြားနယ်စပ်မှာအကောက်ခွန်သမဂ္ဂတစ်ခုဖွဲ့စည်းမဲ့အစီအစဉ်နဲ့ကုန်သွယ်မှုဆိုင်ရာသဘောတူညီချက်အတတိယအတွက်ဆက်လက်ညှိနှိုင်းသွားမယ့်အစီအစဉ်တွေပေါ်မှာကန့်ကွက်ခဲ့တာလည်းဖြစ်ပါတယ်ကုန်သွယ်ဆိုင်ရာသဘောတူညီချက်အတွက်တိတိကျကျနေ့ရက်သတ်မှတ်မထားတဲ့အတွက်ဗြိတိန်နိုင်ငံရဲ့အချုပ်အခြာပိုင်းနယ်မြေမှာဒီမိုကရေစီနှိကျထိ ंछ ုပ်ခွင့်မရှိတော့ပဲရှေ့လာမဲ့ကုံတွေဆွေးနွေးမှုတွေမှာလည်းအကြီးအကျယ်ထိခိုက်နေတာမျိုးရှိနေတဲ့အကြောင်းပြောဆိုခဲ့တာပါ။ခေါ်ထွေးဆိုင်ရာဝန်ကြီးနှုတ်ထွက်သွားပြီးတဲ့နောက်မှာတော့ဗြိတိန်နိုင်ငံသုံးစတာလင်ပေါင်ငွေရာလဲအမေရိကန်ဒေါ်လာနဲ့လဲလျာမှာဒီကနေ့သိရတာထုတ်ကြသွားပါတယ်။ဝန်ကြီးချုပ်ကတော့ EU နဲ့သဘောတူညီချက်ဟာစတိတိကျခေါ်ထွေးနိုင်မဲ့အစီအစဉ်တစ်ရပ်ဖြစ်တဲ့အကြောင်းလွတ်တော်ကိုယ်စားလှယ်ကိုပြောကြားသွားပါတယ်။
ဥရောပကတင်သွင်းတဲ့ကားတွေပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကအခွင့်အရေးတိုးမြင့်ကောက်ခံမယ်ဆိုရင်ဥရောပသမဂ EU ဘက်ကလည်းအပြန်အလှန်အနေနဲ့သွင်းကုန်ခွင့်တိုးမြင့်တော့မယ်လို့ဥရောပကွန်ဆိုရေးကော်မရှင်နာမင်းကြီးဆစ်ဆီလီယာမမ်စတွန်ကပြောလိုက်ပါတယ်။သွင်းကုန်ခွင့်စီးချက်မှုတွေဟာဥရောပရဲ့စီးပွားရေးကိုသာမကအမေရိကန်ကိုပါထိခိုက်နိုင်ကြောင်းကိုလည်းအမေရိကန်ကွန်ဆိုရေးအထူးကိုယ်စားလှယ်ရောဘတ်လိုက်ဒီဇာနဲ့မနေ့တုန်းကဝါရှင်တန်မြို့မှာတွေ့ဆုံပြီးဥရောပကွန်ဆိုရေးကော်မရှင်နာမင်းကြီးကသတိပေးခဲ့ပါသေးတယ်။တကယ်တော့တန်မရီနဲ့အလူမီနီယံသွင်းကုန်တွေပေါ်အရင်တဲကအခွန်တွေတိုးမြင့်ကောက်ခံထားတဲ့သမ္မတထရမ့်အစိုးရကအခုကားတင်သွင်းမှုပေါ်မှာပါအခွန်တွေတိုးကောက်ဖို့ချိန်ချောက်ထားတဲ့အတွက်အခြေတင်ပြဿနာဖြစ်နေတာကိုအမေရိကန်နဲ့ EU ကြားဖြစ်ရှင်းဖို့လည်းကြိုးပမ်းနေကြပါတယ်။ဒါပေမဲ့လည်းအမေရိကန်ကဥရောပကားတင်သွင်းမှုပေါ်အခွန်တွေတိုးကောက်ခဲ့မယ်ဆိုရင်လက်ထုတ်ပြန်ဖို့အမေရိကန်ကွန်ပစ္စည်းတွေကိုပါစည်းရင်းပြည့်စုံထားကြောင်းလည်းဥရောပကွန်ဆိုရေးကော်မရှင်နာမင်းကြီးကထပ်ပြောခဲ့ပါသေးတယ်။အခုလိုကဏ္ဍပေါင်းစုံကအမေရိကန်ကွန်ပစ္စည်းတွေပေါ်အပြန်အလှန်အနေနဲ့အခွန်တွေတိုးကောက်ဖို့အသင့်ပြင်ထားကြောင်းပြောထားပြီးသားဖြစ်ပေမဲ့လက်တွေ့လုပ်ဖို့ဖြစ်မလာပါစေနဲ့လို့လည်းမျှော်လင့်ကြောင်းသူကဆက်ပြောပါဗျ။ဥရောပကတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံတွေပေါ်အမေရိကန်အခွန်တွေတိုးကောက်ခဲ့ရမှာလဲ EU ကလက်တုံပြန်တဲ့အနေနဲ့ဝီစကီမော်တော်ဆိုက်ကယ်မြေပဲစတာတွေပါဝင်ကွန်ပစ္စည်းမျိုးစုံပေါ် 3.4 ဘီလီယံတန်ဖိုးရှိတဲ့သွင်းကုန်ကွန်တွေကောက်ခံခဲ့တာပါ။အမေရိကန်နဲ့ဥရောပကွန်ဆိုရေးကိုယ်စားလှယ်တွေရဲ့တွေ့ဆုံမှုအထွဲ့မှာတော့ကွန်ဆိုရေးမှုမှာအတားအဆီးဖြစ်နေတာတွေကိုရှော့ချဖို့နဲ့ပယ်ပစ်ဆက်တဘာဝဓာတ်ငွေအရေးလိုအမေရိကန်ကကွန်ပစ္စည်းတွေ EU ဖွဲ့ဝင်နိုင်ငံတွေထံတင်ပို့နိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့အဓိကအာရုံစက်ခဲ့ကြောင်းကိုလည်းဥရောပကွန်ဆိုရေးကော်မရှင်နာမင်းကြီးကပြောခဲ့ပါသေးတယ်ခင်ဗျာ
အမေရိကန်ရုတ်တရက် CNN သတင်းတောက်ကိုအင်ပီရိုမှာသတင်းယူခွင့်ရရေးအ ਨੇ စုံယာယီအပြင်ခွင့်ပြုသင့်မသင့်ပြည်အောင်စုတရားရုံးကဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်မနေ့ကတရားဝင်ကိုရှင်းနေတဲ့သူရောက်လာတဲ့ CNN ရဲ့အင်ပီရိုသတင်းတောက်ဂျင်းအကော့စတာကတော့တစုံတရာမှတ်ချက်ပြီးပြောဆိုထားတာမျိုးမရှိပါဘူး။သတင်းယူခွင့်ရဖို့ CNN ရဲ့ရှောက်လဲချက်ကိုတော့ပြည်သူတရားရုံးတရားစီရင်တမောသေးကယ်လီကဆုံးဖြတ်သွားမှာပါ America တိုင်11ဘိုင်းကရွှေပြောင်းဝင်ရောက်လာသူလူအုပ်ကြီး American ကိုဥတီလာနေတဲ့ပေါ်တိုင်းပြည်ကိုကျူးကျော်မဲ့လုပ်ရဖြစ်ပြောဆိုထားတဲ့သမ္မတ Donald Trump ကိုအပြင်းထန်မေးခွန်းထုတ်ခဲ့တယ်လို့ရုရှားအရေးစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့လည်းမေးမြန်းခဲ့ရတာကအခြေချဖြစ်ခဲ့ရပြီးတဲ့နောက် CNN သတင်းတောက်ကိုပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအင်ဂျီရောမှာသတင်းယူခွင့်ရုပ်သိမ်းခံခဲ့ရတာဖြစ်ပါတယ်။ဆိုတာရှင်တွေကတော့ဒေနာအကော့စတာရဲ့အပြုတ်မှုဟာအင်ဂျီရောမှာစီကံတကျသတင်းစာရှင်းလင်းပွဲမလုပ်နိုင်အောင်အနောက်ရှက်ပြေးရရောက်တဲ့အကြောင်းတရားရုံးမှာပြောဆိုသွားခဲ့တာပါ။အင်ဂျီရောမှာသတင်းရယူခွင့်အတွက် CNN သတင်းဌာနကဥပဒေကြောင်းအရရင်ဆိုင်နေတဲ့အမှုကိုတော့ပြိုင်ပွဲသတင်းဌာနလည်းဖြစ်သမ္မတကိုထောက်ခံတယ်လို့လည်းအများကယူဆထားကြတဲ့Fox News အပါအဝင်အမေရိကန်သတင်းဌာနကြီးတွေတော်တော်များများကလည်းထောက်ခံအားပေးထားကြပါတယ
်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်သမိုင်းတဲ့အဆိုးဝါးဆုံးတော်မီလောင်ကျွမ်းမှုကြီးထဲမှာနောက်ထပ်သေဆုံးသူ၈ဦးထပ်တွေ့လိုက်တာကြောင့်သေဆုံးသူစုစုပေါင်း56ဦးထိရှိသွားပါပြီ။လူရေ 28,000 ရှိပြီးရပ်ပိုင်းတွင်းမီးလောင်ကျွမ်းမှုကြောင့်အင်ဂျင်9,000ကျော်ဆုံးရှုံးခဲ့ရတဲ့ Paradise မြို့နယ်အနီးနားတစ်ဝိုက်မှာရှာဖွေရေးအဖွဲ့တွေကအလောင်းတွေကိုအခုလိုထပ်မံရှာဖွေတွေ့ရှိတာလို့ဘတ်ခရံရဲရရှိကိုရီဟော်နီယာကမနေ့နှောင်းပိုင်းကပြောလိုက်ပါတယ်တွေ့ရှိထားတဲ့လောင်းတွေကိုဘသူဘဝဆိုတာသိနိုင်ဖို့အတွက်တော့ DNA မျိုးစေ့ဗီဇာစစ်ဆေးမှုတွေနဲ့ရှာဖွေဖော်ထုတ်နေကြပါတယ်ဗိုလ်တပုနေ့ညပိုင်းအထိစင်းရာပျောက်ဆုံးသူအရေအတွက်ကလည်း130လောက်ရှိနေပြီးမိကလည်းဆက်လက်လောင်ကျွမ်းနေသေးပါဒီတော်မီဟာကယ်လီဖိုးနီးယားပြည်နယ်သမိုင်းမှာသေဆုံးမှုအများဆုံးတော်မီဖြစ်ပြီးဘေးသင့်ဒေသတွေအတွက်ဖက်ဒရယ်ပြည်ထောင်စုအစိုးရရန်ကုန်ငယ်ကိုအသုံးပြုဖို့သမ္မတ Trump ကလည်းခွင့်ပြုထားပါတယ်ခင်ဗျာ
တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီခိုင်ပြည်နယ်ကနေထွက်ပြေးပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမတော့အဖြစ်မြန်မာနိုင်ငံပြချမ်းဒီကနေ့စတင်ပို့ဆောင်မှုစီစဉ်ထားပေမဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့အတူအစီအစဉ်ပြတ်မဲ့အခြေအနေနဲ့ကြုံနေရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့တိမ့်နဲ့ချီရဲ့ဒုက္ခသည်တွေက2000ကျော်ကိုမြန်မာနိုင်ငံကတနည်းကို150လောက်နှုန်းနဲ့ပြန်လည်လက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားဒီလာဆန်းမှာပဲသဘောတူထားကြပေမဲ့ဒုက္ခသည်တွေနဲ့ကုလသမဂ္ဂပါဝင်နိုင်ငံကအတန်းဝန်းကပါအစီအစဉ်ပေါ်မှာဆွေးနွေးနေကြတာပါ။ဒီနေ့ပထမဆုံးတော့အဖြစ်ဒုက္ခသည်150လောက်ကိုစတင်ပို့ဆောင်မှုစီစဉ်ထားရမယ်ရောက်မလာခဲ့ကြသလိုရာနဲ့ချီတဲ့ရိုဟင်ဂျာတွေကလည်းပြန်မှုဆန္ဒမရှိကြတဲ့အကြောင်းစုဝေးဆန္ဒပြကြပါရယ်တရားမျှတမှုရရှိရေးနိုင်ငံသားဖြစ်ခွင့်မရပဲနေရပြန်မှာမဟုတ်တဲ့အကြောင်းရေးသားထားတဲ့စိုင်းပုတ်တွေကိုလည်းကန့်ဆောင်ဆန္ဒပြခဲ့ကြတာပါကုလသမဂ္ဂနဲ့လူခွင့်လှရှားမှုဖွဲ့တွေကလည်းဒုက္ခသည်တွေကိုပြန်လက်ခံမှုမြန်မာနိုင်ငံဘက်ကအဆင်သင့်မဖြစ်သေးတဲ့အကြောင်းသတိပေးထားကြပါရယ်သူတို့ဖြင့်ပြီးခဲ့တဲ့နှစ်ထဲမှာကြုံရတဲ့ပြစ်ကတ်တွေအတွင်းလူခွင့်ရေးချုပ်ပေါက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူတာမျိုးတွေမရှိတဲ့အတွက်အလားတူအခြေအနေမျိုးနဲ့ဒုက္ခသည်ပြန်ကြုံရမှာကိုလည်းစိုးရိမ်နေကြတာပါစင်ကူနန်ကအာဆီယံနဲ့ထိပ်သီးအစည်းအဝေးမှာရောက်ရှိနေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းဒုက္ခသည်တွေကိုလွယ်လွယ်တကူနေရပြန်ဖို့လားပြဿနာကိုပြည်လည်စီမဲ့နီးလည်းမဟုတ်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်ပါတယ်မြန်မာဆွေရကတော့ Ranger ဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လည်းဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုတော့လက်ခံထားပြီးပြည်လည်လက်ခံမှုလည်းအစဉ်သင့်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ
်အမေရိကန်နိုင်ငံနိုဝင်ဘာ6ရက်ကကျင်းပခဲ့တဲ့တပ်တန်းဝဲရွေးကောက်ပွဲရလဒ်တွေပြည်နယ်တချို့မှာဆက်လက်ရေးကြွယ်နေဆဲဖြစ်ပြီးနယူးဂျာစီပြည်နယ်မှာတော့ဒီမိုကရက်ပါတီဘက်ကအနိုင်ရသွားပါတယ်။နိုင်ငံရေးအတွက်ကြုံနှုတ်သေးတဲ့ဒီမိုကရက်တစ်ပါတီဝင်အန်တီကင်ဟာနယူးဂျာစီပြည်နယ်တတိယမြောက်အောက်လွှတ်တော်နေရာအတွက်ရှင်းပြိုင်မဲ့ဆန္ဒနယ်မှာလက်ရှိအမတ်ရီပပ်ဘလစ်ကန်ပါတီဝင်ထောင်မက်အာသာကိုအနိုင်ရသွားတာဖြစ်ပါတယ်။ဒါကြောင့်အောက်လွှတ်တော်နေရာမှာနေရာများစုရထားတဲ့ဒီမိုကရက်တွေအနေနဲ့လွှတ်တော်ကိုယ်စားလှယ်နေရာတစ်နေရာထပ်ပြီးနိုင်သွားတာပါ။ကင်ဟာသမရဟောင်းဥပမာဆိုးရဖွဲ့လက်ထက်တုန်းကအမျိုးသားလုံခြုံရေးလက်ထောက်ရရှိဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ကိုရီးယားနယ်ပါကင်ဟာနယူးဂျာစီပြည်နယ်ရဲ့ပထမဆုံးအာရှအမေရိကန်ကွန်ကရစ်လွှတ်တော်မှလည်းဖြစ်ပါတယ်။တတန်းဝဲရွေးကောက်ပွဲတွေကျင်းပခဲ့တာတစ်ပတ်ကျော်လာပြီမဲ့မဲရလက်တွေရေးတက်နေစေဖြစ်ပြီး Republican ဘက်ကတော့အထက်လွှတ်တော်မှလက်ရှိနေရ50နေရာပြင်နောက်ထပ်3-4နေရာရနိုင်ချေရှိနေပါသေးတယ်ခင်ဗျာ။
အမေရိကန်ကိုဝင်ဝင်ရောက်မျောလင်းခြင်းနဲ့စင်ရဲမွဲတင်မှုအကြမ်းဖက်မှုတွေကိုစွန့်ခွာပြီးတလားလောက်ခီးရှေချီတက်လာခဲ့ကြတဲ့အမေရိကတိုင်းလေပိုင်းကရွှေပြောင်းနေထိုင်သူလူအုပ်ကြီးဟာမနေ့ကပဲမက္ဆီကိုနိုင်ငံနေဆက် မြို့ကိုစတင်ရောက်ရှိလာကြပါတယ်။တီဝါနာမြို့ကိုရောက်လာသူ800လောက်ရှိပြီးဒီထက်ကတော်တော်များကတော့ကျန်တဲ့လူတွေနဲ့ခေါင်းဆောင်တွေကိုစောင့်ဆိုင်းပြီးအမေရိကန်မှာခလုံးဝင်ရာယီနီလန်းတွေအတွက်အကြံဉာဏ်တွေရယူသွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောဆိုနေကြပါတယ်။အရင်ဆုံးရောက်လာသူတွေချို့ကတော့အမေရိကန်နဲ့နေဆက်ချန်စီယိုနာထီထွားပြီးအောင်ပွဲခံခဲ့ကြတာပါ။ဟွန်ဒူရက်စ်နိုင်ငံကအများစုပါဝင်တဲ့လူ4000လောက်ရှိတဲ့လူအုပ်ကြီးကမက္ကဆီကိုနိုင်ငံဆွနိုရာပြည်နယ်ကိုဖြတ်ပြီးမချခင်ရပိုင်းတွေအတွင်းတီဝါနာမြို့ကိုရောက်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။မက္ကဆီကိုနိုင်ငံတီဝါနာမြို့နဲ့အမေရိကန်ကဆန်ဒီယိုကိုမြို့ကိုဆက်သွယ်ထားတဲ့ဆန်စီတိုခေရဆိုရင်အဝင်ထွက်အများဆုံးနေဆက်ကိတ်ဖြစ်ပြီးတရက်ကိုခလုံးဝင်းလျှောက်ထားသူ100လောက်ကသာလက်ခံတဲ့အတွက်ရွှေပြောင်းဝင်ရောက်သူလူအုပ်ကြီးအနေနဲ့ဒီနေဆက်ကိတ်ကဝင်ဖို့ကြိုးစားမယ်ဆိုရင်တော့အချိန်တော်ကြာစောင့်ဆိုင်းကြရမယ်အလားအလာတွေလည်းရှိနေပါတယ်။မက္ကဆီကိုနေဆက်မြို့ဖြစ်တဲ့တီဝါနာကလည်းရွှေပြောင်းနေထိုင်သူတွေနဲ့ပြည်လူနေပါဖြစ်နေတာကြောင့်အခက်အခဲတွေလည်းကြုံရနိုင်ပါတယ်။ရွှေပြောင်းဝင်ရောက်သူလူအုပ်ကြီးအမေရိကန်နဲ့နီးလာတဲ့အတွက်ပြင်ဆင်တဲ့အနေနဲ့ရောလုံခြုံရေးအတွက်အန္တရာယ်ရှိနေတဲ့အခြေအနေတို့ပါပြင်ဆင်တဲ့အနေနဲ့ဆန်စီတိုနေဆက်ကိတ်နဲ့အနီးအနားမှာရှိတဲ့အိုတီမေဆာကိတ်တွေကရင်ကျော်တချို့ကိုလည်းပိတ်ဆို့ထားတဲ့အကြောင်းအမေရိကန်ကောက်ခွန်နဲ့နေဆက်လုံခြုံရေးဌာနကတင်းလာနေတုန်းကပဲကြေညာထားပါတယ
်။သီရိလင်္ကာဝန်ကြီးချုပ်ကိုလွှတ်တော်အတွင်းအယုံကြည်မရှိဆိုတဲ့ဖြုတ်ချခဲ့ပြီးနောက်တစ်နေ့ဒီနေ့မှာပဲလွှတ်တော်ထဲမှာတိုက်ခန့်ဖြစ်နေတဲ့အမတ်တွေအကြားထိုးချိတ်တဲ့အထိကြံတန်းသွားခဲ့ပါတယ်။ဝန်ကြီးချုပ်မဟင်ဒါရာဂျာပတ်ဆာကိုမနေ့ကကုလဖြုတ်ချခဲ့ပြီးလွှတ်တော်ဥက္ကဋ္ဌကာရူဂျာရာဆီရီလီယာကသီရိလင်္ကာနိုင်ငံမှာဝန်ကြီးချုပ်ဒါမှမဟုတ်အစိုးရလက်လက်သွားပြီးလို့လွှတ်တော်တွေမှာကြေညာခဲ့ပြီးတင်းမာမှုတွေကကြီးထွားလာခဲ့တာပါ။မနေ့တုန်းကဒီအယုံကြည်မရှိဆိုကိုမဆွေးနွေးခင်လေးမှာပဲဝန်ကြီးချုပ်ရာဂျာပတ်ဆာကိုထောက်ခံသူတွေဘက်ကလွှတ်တော်ထဲမှာစူးစူးညံ့ညံ့ဆန္ဒပြခဲ့ကြပြီးမှလွှတ်တော်ဥက္ကဋ္ဌဂျာရာဆီရီယာကဒီမဲခွဲဖို့ကိုစီစဉ်ပေးခဲ့တာပါ။ဝန်ကြီးချုပ်ရာဂျာပတ်ဆာဘက်ကတော့ယာတုဖြုတ်ချခံရပြီးမေကုံးပြောရမှာလွှတ်တော်ဥက္ကဋ္ဌကအခုလိုသူ့ကိုဖြုတ်ချပစ်ခဲ့တာကိုဆန့်ကျင်ဝေဖန်ခဲ့ပြီးအထူးထူးရွေးကောက်ပွဲတွေကျင်းပရေးအဆိုကိုထောက်ခံပေးကြဖို့လဲလွှတ်တော်ကိုတောင်းဆိုခဲ့ပါတယ်။သူ့မိကွန်းအပီလေးမှာပဲဖြုတ်ချခံရတဲ့ဝန်ကြီးချုပ်ကိုထောက်ခံသူအမတ်တွေကလွှတ်တော်ထဲပြေးဝင်လာကြပြီးအတက်ခံပါတီအမတ်တွေကိုစထိုးကျိတ်ပါတော့တယ်။တချို့အမတ်တွေကလည်းရေဘူးတွေတွေ့တဲ့ပစ္စည်းတွေနဲ့ဒီလွှတ်တော်ထဲမှာပစ်ပေါက်ခဲ့ကြပါသေးတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ချိန်ညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ Ranger ဒုက္ခသည်တွေမြန်မာနိုင်ငံပြန်မဲ့အခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားသဘောတူထားချက်အရဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုဒီကနေ့နိုမာ15ရက်နေ့ကစပြီးတော့ပြန်ပို့ဖို့စီစဉ်ထားပေမဲ့ပြန်လာခြင်းသူတွေမရှိဘူးဖြစ်နေပါတယ်။အချိန်တည်းမှာပဲမြန်မာနိုင်ငံဘက်ပြန်မပို့ဖို့ရိုဂျာဒုက္ခသည်တွေဆန္ဒပြနေကြပါတယ်။ဒုက္ခသည်တွေအနေနဲ့သူတို့ထွက်ပြေးလာတဲ့အခြေအနေမျိုးနဲ့ပြန်မကြုံရဖို့အရေးကြီးတယ်လို့လူခွင့်အဖွဲ့တွေကလည်းသတိပေးနေပါတယ်။ VOA သတင်းတော်ဝီလျံဂါလိုရဲ့သတင်းကိုအခြေခံပြီးတော့မဆူမြတ်မောင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားအောက်တိုဘာ30ရက်နေ့ကသဘောတူထားတဲ့အတိုင်းဒုက္ခသည်ပထမအတုပ်အဖြစ်2000ကျော်ကိုဒီကနေ့နိုဝင်ဘာ15ရက်နေ့မှာစတင်ပို့ဖို့စီစဉ်ထားပေမဲ့ဒုက္ခသည်တွေမပြောင်းကျင်တဲ့အတွက်ပြန်ပို့မဲ့အစီအစဉ်မဖြစ်ခဲ့ပါဘူး။ဒါရမက Cox's Bazaar ကဒုက္ခသည်စခန်းမှာမြန်မာနိုင်ငံဘက်ကမပြောင်းကျင်ဘူးလို့ကြွေးကြော်ပြီးဒုက္ခသည်ရာနဲ့ချီဒီကနေ့ဆန္ဒပြခဲ့ကြပါတယ်။နိုင်ငံသားအခွင့်အရေးမရတဲ့အတွက်မပြောင်းကျင်တာလို့ဒုက္ခသည်တွေကပြောနေကြပါတယ်။ပြန်ပို့ခံရမှာကိုစိုးရိမ်လို့တချို့ကလည်းထွက်ပြေးပုန်းနေကြပါတယ်။ဒီကနေ့ပြန်ပို့ခံရမယ့်စီးရင်းနဲ့မှာပါတဲ့ဒုက္ခသည်ညူရိုအမင်ကအခုလိုပြောပါတယ
်ဒီမရှိရဲ့ဘာသာဒီမရှိတလေဟဲမာဒီဒါဆီဆီရာရဟဒတော်ရတလိကျဆေတော်ရတူဘာမဇာ
ကျွန်တော်စကန်းထဲမှာရောက်နေတာ14လရှိပါပြီအခုမြန်မာနိုင်ငံပြန်ပုတ်ခံရမယ့်စင်းထဲမှာကျွန်တော်နာမည်ပါနေပါတယ်ဒါကြောင့်ပြန်ပုတ်ခံရမှာဆိုပြီးတော့အဲ့ဒီစကန်းကနေထွက်ပြေးလာပြီးတော့ဒီမှာပုန်းနေတာပါကျွန်တော်တို့ဆုံရှုံခဲ့တာဒီပြန်ရောက်ပေးမယ်ကျွန်တော်တို့ခွင့်ရအောင်ပေးမယ်ဆိုရင်တော့မြန်မာနိုင်ငံကိုပြန်မှာပါဒါပေမဲ့ကျွန်တော်တို့စကန်းနေထဲမှာထားမယ်လို့ကြားပါတယ်စကန်းနေထဲမှာကျွန်တော်တို့မနေချင်ပါဘူးသူတို့ကန်လန်းနဲ့ MVC ကလည်းကျွန်တော်တို့လက်မခံပါဘူး။ဒါကြောင့်ပြန်မတော့ပါဘူး။
2019ခုနှစ်ကနေဆက်ကင်းစခန်းတွေကိုအာစာအကြမ်းဖက်အဖွဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာလုံခြုံရေးတပ်တွေနယ်မြေရှင်းလင်းစဉ်မှာထွက်ပြေးခဲ့သူတိမ့်ချီတွေကဖြစ်ပါတယ်။ကုလသမဂ္ဂစီရင်အရ9သိန်းထက်မနည်းရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်နိုင်ရေးတိုက်တွန်းဆောင်ရွက်နေကြတာပါ။မ မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်ပြန်ပို့ရေးသဘောတူလိုက်ပေမဲ့ဒုက္ခသည်တွေကိုယ်ပိုင်ဆန္ဒနဲ့ပြန်နိုင်ဖို့အရေးကြီးတယ်လို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြနေကြပါတယ်
They need justice and they need assurances that they're not going to go right back into a conflict situation where they're going to be
တို့ကတရားမျှတမှုနဲ့သူတို့ကြောက်ခိုင်းခဲ့တဲ့ပြိပခအခြေအနေမျိုးပြန်မရောက်စေရဘူးဖိနှိပ်နှိပ်စက်မှုတွေထပ်ပြန်မခံရပါဘူးဆိုတဲ့အာမခံချက်လိုပါတယ်ခုထိတော့ဒီအာမခံချက်တွေပေးနိုင်တဲ့အခြေအနေမရှိသေးပါဘူ
း Human Rights Watch အဖွဲ့ကဒုက္ခသည်အစည်းအဝေးဆိုင်ရာဒါရိုက်တာ Bill Freelick ဖြစ်ပါတယ်မြန်မာနိုင်ငံဘက်မပြောင်းချင်လို့ဒုက္ခသည်စခန်းတွေကနေထွက်ပြေးနေကြတဲ့ဒုက္ခသည်တွေကို Bangladesh တပ်တွေကတားဆီးဖို့စူးစမ်းနေတယ်လို့လည်းဆိုပါတယ
် And on top of that the listthat was provided between the Bangladeshi and the Myanmar officials was a list that was essentially taken at random I mean I spoke
Bangladesh တောင်ရှိသူတွေမြန်မာကိုပြည်အစင်းရကျုံတလူကြာပန်းရွေးထားတာပါဘင်္ဂလားဒေ့ရှ်အစိုးရဘက်ကဒုက္ခသည်ပြန်ပို့ရေးဆိုင်ရာအကြီးအကဲကိုကျွန်တော်မြင်တော့ဒုက္ခသည်စီးရင်ကောက်ထားတဲ့အထက်ကဂျာပန်ယူလိုက်တာလို့ပြောပါတယ်ဒုက္ခသည်တွေရဲ့ဆန္ဒမပါပါဘူ
းမြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုလက်ခံဖို့အဆင်သင့်ဖြစ်နေပြီလို့ပြောပေမဲ့လက်တွေ့အခြေအနေအရဒုက္ခသည်တွေရေရှည်ပြန်နေနိုင်ဖို့လုံလောက်တဲ့အခြေအနေမရှိသေးဘူးလို့အမေရိကန်နဲ့ကုလသမဂ္ဂကပြောနေပါတယ်ရိုဟင်ဂျာဒုက္ခသည်ပြည်ထနာကင်တွယ်ပုံနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့စင်ကာပူမှာမနေ့ကတွေ့ဆုံခဲ့စဉ်မှာအမေရိကန်ဒုသမ္မတမိုက်ဖန်စ်ကလည်းဝေဖန်ပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာနိုင်ငံဘက်ကတော့ဒီဝေဖန်မှုတွေကိုလက်မခံပါဘူးဒါပေမဲ့အမေရိကန်ဘက်ကအခုလိုပြက်ပြက်သားသားပြောခဲ့တာကို Heritage Foundation က Olivia Enos ကကြိုးဆိုပါတယ်
Do you see this miscarriage of rule of law and justice in Burma where the Burmese military literally acts with complete impunity?
မြန်မာနိုင်ငံမှာစစ်တပ်လှုပ်ချင်တာလှုပ်တာကိုအရေးမယူတာကြောင့်တရားဝင်စုမှုကြီးပြက်ပြားနေပါတယ်။ဒါကြောင့်သူတို့လောက်ရကိုစောင့်ကြည့်နေပါတယ်။တာဝန်ရှိသူတွေတာဝန်ခံဖို့လိုတယ်လို့မြန်မာနိုင်ငံအပေါ်အမေရိကန်နဲ့အနောက်နိုင်ငံတွေသာမကတခြားနိုင်ငံတွေကဖိအားပေးပြောဖို့အရေးကြီးတယ်လို့ထင်ပါတယ်။
ဒုက္ခသည်ပြန်ပို့ရေးသဘောတူထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့သူတို့အနေနဲ့အတင်းကျပ်ပြန်ပို့တာမျိုးမလုပ်ဘူးလို့ကတိပြုခဲ့တယ်လို့ပြန်ပို့မဲ့စီးရင်တဲ့ပါသူတွေတကယ်ပြန်ခြင်းမှပြန်နိုင်ရေးကူညီပေးဖို့ကုလသမဂ္ဂဒုက္ခသည်များကော်မရှင်နာမင်းကြီးယုံ UNHCR ကိုတောင်းဆိုခဲ့ပါတယ်ရှင်
။ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံပြန်ရင်းနဲ့ပတ်သက်ပြီးတော့မဆုမြတ်မုံပြောပြသွားတာဖြစ်ပါတယ်။ဒီသတင်းနဲ့တဆက်တဲ့နောက်ထပ်သတင်းတစ်ခုကတော့ရိုဟင်ဂျာဒုက္ခသည်ဦးမာဒီကနေ့ဌာနေမပြန်ဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောလိုက်ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစီအစဉ်ရရိုဟင်ဂျာဒုက္ခသည်တွေပထမအထုပ်ဌာနေပြန်ရေးကိုဒီကနေ့စတင်လိုက်တာမှာတော့ဒုက္ခသည်စခန်းထဲမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ဒီကနေ့ဌာနေပြန်လို့သူတွေမရှိသေးပေမဲ့ကုလသမဂ္ဂဘက်ကတော့ဆန္ဒလျောက်ဌာနေပြန်လို့သူတွေရှိမရှိစစ်ဆေးလုပ်ငန်းကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့ပြောပါတယ်ဒီနေ့စတင်လိုက်တဲ့ရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်အခြေအနေကိုတော့မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်မှာတင်းရှောင်နေကြတဲ့သိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမအထုပ်ဌာနေပြန်ရေးလုပ်ငန်းစဉ်ကိုဒီကနေ့ကြာသပတေးနေ့မှာစတင်လိုက်တာမှာဌာနေပြန်နိုင်သူမရှိသေးဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောဆိုလိုက်ပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ရဲ့အကြီးတန်းပြန်ကြားရေးတာဝန်ခံ Caroline Clark ကဌာနေပြန်ရေးအခြေအနေနဲ့ပတ်သက်လို့ VOA ကိုအခုလိုပြောပါတယ်
The government organized buses and the RRC, the refugee
bus. Bangladesh Asuya Baka bus car season ပေးပါတယ်။ဒါပြင်ဌာနေပြန်ရေးဆိုင်ရာ Bangladesh Commissioner မင်းကြီးလည်းဒီကနေ့အစောပိုင်းကစခန်းမှာရှိနေခဲ့တာပါ။တွေးဆမေးမြန်းရသလောက်ဆန္ဒအလျောက်ဌာနေပြန်လို့တဲ့ဒုက္ခသည်တဦးမှမရှိပါဘူး။ဒါပေမဲ့ Asuya Baka ကတော့စီစဉ်ပေးထားပါတယ်။ Asuya အနေနဲ့ကတော့ဒုက္ခသည်တဦးတယောက်ကိုမှသူတို့ဆန္ဒနဲ့ဆန့်ကျင်ပြီးဖိအားပေးမှာမဟုတ်ဘူးလို့သူကပြောဆိုပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံစီစစ်ထားပြီးပထမအထုပ်ဌာနေပြန်မဲ့သူ2000ကျော်ကိုဆန္ဒအလျောက်ဌာနေပြန်လို့သလားဆိုတာကိုကုလသမဂ္ဂဒုက္ခသည်များဆန်ရယုံကအတည်ပြုပေးရမှာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မေးမြန်းရသလောက်တော့တဦးတယောက်မှဌာနေပြန်လို့သူမရှိတာကိုတွေ့ရပြီးနောက်နေထွေမှာလဲစီးရင်မှာပါတဲ့သူတွေကိုဆက်ပြီးမေးမြန်းဆောင်ရွက်သွားမှာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ရဲ့အကြီးတန်းပြန်ချာရေးတာဝန်ခံ Caroline Clark က VOA ကိုပြောပါတယ
် As you know there were more than 2000 names on the list we had begun the process of interviewing refugees
စီးရင်ထဲမှာတော့လူ2000ကျော်ရှိနေပါတယ်ကျမတို့ဘက်ကဒုက္ခသည်တွေရဲ့လူလားချက်တွေကိုသိရဖို့တွေးဆမေးမြန်းနေပါတယ်အခုချိန်ထိတော့ကျမတို့နဲ့တွေးဆမှုရှိနေတာကမိသားစု50ပဲရှိပါသေးတယ်မိသားစုအများပြားကသူတို့အိမ်တွေမှာမရှိကြပါဘူးသူတို့ရှိရေးအတွက်စိုးရိမ်စိတ်ပူလို့အများပြားကဒုက္ခသည်စခန်းကနေရှောင်သွားကြပါတယ် ဆိုတော့စီးရင်ပေါက်တဲ့လူတွေအားလုံးကိုရှာဖို့ကခက်ပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကိုတော့ဆက်ပြီးတော့လုပ်သွားမှာပါ။အဆုံးသတ်မယ်ဆိုတဲ့ဟာမျိုးကျွန်မမကြားပါဘူး။စီးရင်ထဲမှာပါတဲ့လူတွေအားလုံးကမပြောင်းချင်ကြဘူးဆိုမှသာကျွန်မတို့ဒီလုပ်ငန်းစဉ်ကိုအဆုံးသတ်မယ်လို့ထင်ပါတယ်
။မြန်မာနိုင်ငံဘက်ကိုပြန်ဖို့ပထမအထုပ်စီးရင်ထဲမှာပါဝင်တဲ့စခန်းအမှတ် 22 ဦးချင်ပရန်ဒုက္ခသည်စခန်းကကိုတင်မောင်ဆန်းကတော့ဌာနေပြင်းရင်နဲ့ပတ်သက်ပြီးဖျားပေးခဲ့တာမျိုးမရှိဘူးလို့ပြောပါတယ်။ဒါပေမဲ့ဌာနေပြင်းရင်လုပ်ငန်းစဉ်အတွေ့စခန်းတွင်းမှာအစင်သင့်အနေထားရှိနေကြပြီးလူတွေလည်းစိုးရိမ်နေကြတယ်လို့ပြောပါတယ်
။တော်တော်ကိုခေါ်ပြီးတော့ဌာနေပြင်းဖို့လို့ပြောပါတယ်။သူကတော့အတင်းနဲ့ပဲမပြောပါဘူးဗျာ။ကားတွေလည်းရောက်တယ်၊ဘတ်ကားတွေလည်းရောက်တယ်၊ဟိုကထရက်တွေလည်းရောက်တယ်၊ကွန်တင်ကွန်တင်ကားတွေရောက်တယ်ဒီအဘူးလေးရှိပါတယ်ဗျာအဘူးလေးရှိပါတယ်ဒီအချင်းကြီးလေးရှိပါတယ်ဗျာ
ဌာနေပြင်းမဲ့စီးရင်ထဲမှာပါနေတဲ့ကိုတင်မောင်ဆန်းနဲ့မိသားစုဝင်တွေကတော့သူတို့ဆန္ဒမပါဘဲဌာနေပြင်းမဲ့စီးရင်ထဲမှာပါနေတာလို့ပြောပါတယ်နိုင်ငံသားဖြစ်ခွင့်ရမှရိုဟင်ဂျာအဖြစ်အသိအမှတ်ပြုမှဌာနေပြန်လိုပါတယ်လို့လဲကိုတင်မောင်ဆန်းကပြောပါတယ်ဌာနေပြန်လာမဲ့သူတွေကိုလက်ခံမယ်လို့ပြောဆိုထားတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတာကိုအသိအမှတ်မပြုသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးပါဘူး။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်ဘက်ကဌာနေပြန်လာမဲ့သူတွေကိုလက်ခံဖို့ရခိုင်ပြည်နယ်မောင်တော်မြို့နယ်အထက်မှာလည်းမြန်မာအနာပိုင်တို့ဒီကနေ့အသင့်ပြင်ဆင်ဆောင်ဆိုင်ခဲ့ကြပါတယ်ရှင
်။မတ်တင်ကြီးထိုင်ပြောပြသွားတာပါ။အခုတစ်ခါတော့ရညာဒုက္ခသည်တွေပြန်လက်ခံဖို့မြန်မာနိုင်ငံဘက်ကဘာတွေပြင်ဆင်နေလဲဆိုတာကိုပြောပြကြပါမယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအစဉ်အသင့်ပြင်ဆင်ထားပေမဲ့ပြန်လာတဲ့ဒုက္ခသည်တွေတော့မရှိသေးပါဘူးဒီနေ့မှာစတင်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပို့ဖို့နိုင်ငံခြားသဘောတူညီချက်နဲ့အညီမြန်မာနိုင်ငံဘက်ချမ်းမှာအစဉ်အသင့်ပြင်ဆင်ဆောင်ဆိုင်နေကြတာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေတဲကလူ2000ကျော်ကိုဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေညှိနှိုင်းသဘောတူညီထားချက်အရပထမအတုပ်ဖြစ်ပြန်လည်လက်ခံဖို့စီစဉ်ထားခဲ့ပြီးနိုဝင်ဘာလ15ရက်နေ့မှာလူ150ကိုစတင်လက်ခံဖို့ပြင်ဆင်ဆောင်ရွက်ထားခဲ့ကြတာဖြစ်ပါတယ်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်အချမ်းကဒီကနေ့မနေ့ကလေးကပြင်ဆင်ဆောင်ရွက်ထားကြောင်းမွန်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်ကျွန်တော်တို့မြန်မာနိုင်ငံဘက်ကတော့အသင့်ပဲလေကျွန်တော်တို့ဒီမှာလက်ခံဖို့ဒီမှာလာဆောင်တယ်ဟုတ်တောင်းပြုပါပါခင်ဗျာဌာနဆိုင်ရာအဆုံပေါ့ကျွန်တော်လာကဒီမှာစစ်ဆေးမဲ့ဖွဲ့လူနေတဲ့ဆိုရေးပေါ့ကျွန်တော်တို့နေရာခြားခိုင်းဆိုကျွန်တော်တို့ထွေဥကအဖွဲ့ရှိတယ်ကျမရေးရှိတယ်ဒီလိုအကောင်ဌာနဆိုင်ရာဖွဲ့အရင်ကတည်းကကျွန်တော်စီစဉ်ပါတယ်ဖွဲ့ပါဟုတ်ကျွန်တော်တို့ကတော့ဒီကနေ့နိုင်ငံတော်ထူထားတဲ့အတွက်25ရက်နေ့စပါမှာဆိုကျွန်တော်တို့ကဒီဘက်ကအကောင်လုံး ready ပဲနေအကောင်ဆုံးပြန်မထုတ်ထား
ပထမဆုံးပြန်လာမဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဦးစီးပလောင်ဒုက္ခသည်စခန်းမှာနေကင်းနှစ်နာရီအထိတွားရောက်ဆောင်ဆိုင်ခေါ်ယူခဲ့ပေမဲ့မြန်မာနိုင်ငံကိုသူတို့တောင်းဆိုချက်တွေမရရင်မပြန်နိုင်ကြောင်းဆန္ဒပြစန့်ကျင်ခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ကလဒန်သတင်းဌာနအယ်ဒီတာဦးတင်ဆိုးကပြောပါတယ်ဒုက္ခသည်တွေဘက်ကတောင်းဆိုတဲ့အချက်တွေရမှပြန်မယ်ဆိုတာကြောင့်သူတို့ကိုပြန်လည်ပို့ဆောင်ဖို့အခြေအနေဟာကြံ့ကြာမှုတွေရှိလာနိုင်တယ်လို့လည်းဦးတင်ဆိုးကသုံးသပ်ပါတယ
်။သူတို့တောင်းဆိုတဲ့ပုံစံမျိုးအားအရာတွေကလျှော့နေတော့ဖြစ်မှာ။ညမိုးရင်ဒါကြံ့ကြာလိမ့်မယ်။ကြံ့ကြာလိမ့်မယ်ဆိုတော့နှစ်လလဲကြာရင်ကြာမယ်၊ထောက်လလဲကြာရင်ကြာမယ်၊တစ်လလဲကြာရင်ကြာမယ်။ဒါတွေကအဲဒီမြန်မာဆွေရရဲ့တော့ဘင်္ဂလားဒေ့ရှ်ဆွေရရဲ့ညီမှုနောက်ပြီးတော့ဒီကနေ့တော့ကဒုက္ခတွေများဆိုင်ရာမဟာမင်းကြီးယောင်းရောအဲ့ဒါတွေကအကုန်လုံးစုပြီးတော့လူရင်းကြအုပ်ကြီးအဲ့ဒီဒုက္ခတွေရောအလုံးစုပြီးတော့တည်တည်တည်ရတဲ့စုပေးချက်တစ်ခုရှားမယ်ဆိုလို့ရှိရင်အဲ့ဒီလူတွေပြန်လို့ရမယ်ဒါမှမဟုတ်ပြန်လို့မရအောင်
မြန်မာအစိုးရကတော့ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ငခုရနဲ့တောင်ပြိုလဝဲစခန်းတွေကိုဒီနှစ်ဇန်နဝါရီလ23ရက်နေ့ကလေးကစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ဒီကနေ့အချိန်ထိတော့နိုင်ငံအကြဒုက္ခသည်တွေကိုတရားဝင်လွှဲပြောင်းတာမရှိသေးပါဘူး
။ရွေးနာဒုက္ခသည်တွေပြန်လက်ခံဖို့အတွက်မြန်မာဘက်ကပြင်ဆင်နေတဲ့အခြေအနေကိုကုမိုးစောရှန်ကုံမျိုးကနေသတင်းပေးပို့ထားတာဖြစ်ပါတယ်။ VOA ကနေဂျာတာရီနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့ဒေသချင်းတွေတောင်းယူခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOA ကိုအီးမေးလ်ပို့လို့ရပါတယ်ကျွန်တော် VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်ရဲ့ဖုန်းနံပါတ်က1239 2382 999လေးဖြစ်ပါတယ်စာရိုက်ကနေဆက်သွယ်ခြင်းနဲ့ဆိုရင်တော့ View American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်အခုတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးခြင်းပါတယ်ခင်ဗျာ
ဆရာရှင်များရှင်ရခိုင်ပြည်နယ်ရေးပါဝင်မြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကြောင့်အမေရိကန်လိုအနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေချာမှာပါဝေဖန်တန်းတွေထွက်ပေါ်လာနေပါတယ်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးအခြေအနေတွေအပေါ်နိုင်ငံတကာနဲ့ဒေသတွင်းကစိုးရိမ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးအပေါ်နှောင့်ဆက်တွဲတက်ရောက်မှုတွေဘာတွေရှိလာနိုင်ပါသလဲမြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးတိုးတက်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲစီရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးပေးမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကျူစွာပါရရှင
်တော်ရစနေနေနဲ့ကျွန်တော်တို့ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းလိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့ဗီဒီယိုညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲဗီဒီယိုရုပ်မြင်သံကြားအစီအစဉ်ကိုအဲ့ဒီ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jewelry နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။ဒါပြင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုတော့ VOA ရဲ့ Internet စာမျက်နှာမှာနားဆင်ဖတ်ရှုနိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းအကျဉ်းချုပ်ကိုကိုအောင်လုံးကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ။
ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခေါ်ထွက်မဲ့သဘောတူညီချက်ပေါ်ဘရစ်ဆဲပါလီမန်ကတီးဖြည့်ချက်ရရေးဝန်ကြီးချုပ်ထရီဇာမေခက်ခက်ခဲကြိုးပမ်းနေရတဲ့အချိန်မှာပဲခေါ်ထွက်ရေးဆိုင်ရာဝန်ကြီးဒိုမီနစ်ဂရပ်ယာရူကနှုတ်ထွက်သွားပါတယ်။သူဥဆောင်စစ်ဆင်ညှိနှိုင်းမှုတွေကနေထွက်ပေါ်လာတဲ့ EU နဲ့သဘောတူညီချက်မှာအဆုတ်ပြုထားတဲ့ချက်တွေနဲ့ပတ်သက်လို့စိတ်မသက်တဲ့အတွက်နှုတ်ထွက်တာဖြစ်တဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဥရောပကတင်သွင်းတဲ့ကားလေးပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကအခွင့်အရေးတိုးမြင့်ကောက်ခံမယ်ဆိုရင်ဥရောပသမဂ္ဂ EU ကလည်းအပြန်အလှန်အနေနဲ့သွင်းကုန်ကုန်တွေတိုးမြင့်သွားမယ်ကြောင်းဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီးစစ်စစ်ရီယာမမ်စတောင်းကပြောဆိုလိုက်ပါတယ်သွင်းကုန်ကုန်စီးချက်မှုတွေဟာဥရောပရဲ့စီးပွားရေးအပေါ်မှာသာမကအမေရိကန်ကိုပါထိခိုက်လာနိုင်တဲ့အကြောင်းလဲအမေရိကန်ကုန်သွယ်ရေးအထူးကိုယ်စားလဲရောဘတ်လက်တစ်ဇာနဲ့မနေ့ကဝါရှင်တန်မှာတွေ့ဆုံပြီးမှပဲဥရောပကုန်သွယ်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်တာပါအမေရိကန်ရုပ်သံ CNN သတင်းတောက်ကိုအင်ဂျီလိုမှာသတင်းရယူခွင့်ရယူအနည်းဆုံးယာယီအဖြစ်ခွင့်ပြုသင့်မသင့်ပြည်အစိုးရတရားရုံးကဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်။မနေ့ကတရားရုံးကိုသူ့ရဲ့ကျူးဆောင်ရှင်းနေတဲ့သူရောက်လာတဲ့ CNN ရဲ့အင်ဂျီလိုသတင်းတောက်ဂျင်းအကော့စတာကတော့တစုံတရာမှတ်ချက်ပေးပြောဆိုသွားတာမျိုးမရှိပါဘူး။သတင်းယူခွင့်ရဖို့ CNN ရဲ့လျှောက်လှဲချက်ကတော့ပြည်အစိုးရတရားရုံးတရားသူကြီးတမိုသီကယ်လီကဆုံးဖြတ်သွားမှာပါ။ဒီကိုင်ပြင်းကထွက်ပြေးပြီးအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကပထမတော့ပြည်မြန်မာနိုင်ငံပဲချမ်းဒီနေ့ပို့ဆောင်မှုစီစဉ်ထားပေမဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့အတူအစီအစဉ်ပြည့်မဲ့ခြေနေနဲ့ကြုံနေရပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့တိုင်းနဲ့ခြေတဲ့ဒုက္ခသည်တွေက2000ကျော်ကိုမြန်မာနိုင်ငံကတနေ့ကို150လောက်နှုန်းနဲ့ပြန်လည်လက်ခံသွားဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားဒီလဆန်းမှာသဘောတူထားပေမဲ့ဒုက္ခသည်တွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာသံဝန်ကပါအစီအစဉ်ပေါ်မှာစိုးရိမ်နေတာပါဒီနေ့ပထမဆုံးတော့ပြည်နဲ့ဒုက္ခသည်150လောက်ကိုစတင်ပို့ဆောင်မှုစီစဉ်ထားရင်လည်းဒုက္ခသည်တွေရောက်မလာခဲ့ကြသလိုရန်내ချီရဲ့ရွှင်ကြားကြီးကလည်းပြန်မှုဆန္ဒမရှိတဲ့အကြောင်းစုဝေးဆန္ဒပြကြပါတယ်တရားမျှတမှုရရှိနိုင်ငံသားဖြစ်ခွင့်ရရှိစိုင်းပုတ်တွေကိုလည်းဒုက္ခသည်တွေကကင်ဆောင်ပြီးတော့နေဆိုင်နီးမှာဆန္ဒပြကြရတာပါ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ် View American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 19 19 25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.